This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Mingla ba shin. မြန်မာနိုင်ငံရဲ့အစိုးရရဲ့အသံထုတ်ဌာန Radio NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 11.66 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေပါတယ်ရှင်။ဒီမှာအပောင်းနဲ့ပြေဆုံးကြပါစေ။အခုချိန်ကစပြီး Radio NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါတယ်ရှင်။
ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့သောတာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစိတ်အားနာရှင်ဘေးတို့ကနေကြင်ဝေးပြီးကိုစိတ်နှပါအေးချမ်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီမှဥစွာပထမနှုတ်ခွန်းဆက်သအပ်ပါတယ်။ဒီကနေ့2024ခုနှစ်ဒီဇင်ဘာလ18ရက်နေ့ရေဒီယိုအန်ယူဂျီရဲ့ညပိုင်းအစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးပါတော့မယ်ရှင်။ခုပထမဆုံးရေဒီယိုအန်ယူဂျီစီးရီးသတင်းကောင်းနှုတ်ချက်ကိုမင်းယူကဖတ်ကြားတင်ပြပေးပါမယ်ရှင်
။မင်္ဂလာပါခင်ဗျာ။ခုချိန်ကစပြီး2024ခုနှစ်ဒီဇင်ဘာလ18ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Radio NUG စီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးစီးရီးသတင်းအနေဖြင့်အနောက်ပိုင်းတိုင်းစစ်ဌာနချုပ်ကလက်ကျန်စစ်သည်တွေအသက်ရှင်လိုရင်းလမ်းဖြူထောင်ဖို့အေးအေးထက်မှန်တတိပေးတဲ့သတင်းကိုတင်ပြပေးပါမယ်ရခိုင်ပြည်အမ်းမြို့နယ်မှာအခြေစိုက်တဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်နဘခကလက်ကျန်စစ်သည်တွေအသက်ရှင်ကျင်တယ်ဆိုရင်အလံဖြူထောင်ဖို့ရခိုင်တပ်တော်အေအေကထပ်မံတတိပေးလိုက်ပါတယ်။အနောက်ပိုင်းတိုင်းစစ်ဌာနချုပ်နပခကိုတိမ့်ပိုက်ဖို့ရခိုင်တပ်တော်အေအေကတိုက်ခိုက်ရာမှာဖမ်းမိထားတဲ့စစ်တုံးမှန်းတွေအကြောင်းဒီဇင်ဘာ18ရက်ညတကောင်အချိန်ကထုတ်ဖော်ပြသခဲ့ရာမှာတတိပေးပြောဆိုလိုက်တာဖြစ်ပါတယ်။ဒီဇင်ဘာ18ရက်တကောင်ရန်အချိန်မှာထုတ်ပြန်လိုက်တဲ့10မိနစ်41စက္ကန့်ကြာရုပ်သံဖိုင်ကိုဖော်ပြရာမှာဖမ်းမိထားတဲ့ရာချီရှိတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကိုကျိုးနဲ့ချီခေါ်ဆောင်လာတာကိုတွေ့ရပြီးဖမ်းမိထားသူတွေထဲမှာစစ်ကောင်စီတပ်ဖွဲ့ဝင်မိသားစုတွေပါဝင်နေတာကိုလည်းတွေ့ရပါတယ်။စောစောအလံဖြူထောင်လင်းစောစောအသက်ရှင်ကျန်ရစ်စေမယ်မိသားစုဆွေမျိုးတို့နဲ့စောစောတွေ့ဆုံရလိမ့်မယ်ဆိုတဲ့ရုပ်တံဖိုင်ကိုအေအေက2ရက်ဆက်တတိပေးထုတ်ပြန်ထားပါတယ်။ဒုတိယနေ့ထုတ်ပြန်တဲ့ရုပ်တံဖိုင်မှာနဘခဌာနချုပ်အဆောက်အုံတွေမီးလောင်ပျက်စီးနေတာတွေ့ခဲ့ရတဲ့အပြင်ဖမ်းမိထားတဲ့စစ်တုံးမှန်းတွေထဲမှာဒဏ်ရာရသူတွေပါဝင်နေတာကိုလည်းတွေ့ရပါတယ်။နောက်ဆုံးရရှိထားတဲ့သတင်းတွေအရအနောက်ပိုင်းတိုင်းစစ်ဌာနချုပ်အတွင်းကနေဆက်လက်ခုခံနေတဲ့စစ်ကောင်စီတပ်ဖွဲ့ဝင်ရရှိကြန့်ရှိနေပြီးတပ်မိသားစုဝင်တွေပိတ်မိနေစေဖြစ်ပေမဲ့စစ်ကောင်စီဘက်ကစစ်ကူပေးပို့နိုင်တာမျိုးမရှိတော့ဘူးလို့သိရပါတယ်။အန်းချေဆိုင်နပခကိုအေအေကအပိသက်သိမ်းနိုင်ခဲ့မယ်ဆိုရင်စစ်ကောင်စီဟာဒုတိယမြောက်တိုင်းစစ်ဌာနချုပ်တခုလက်လွတ်ဆုံးရှုံးရမှာဖြစ်ပါတယ်။စစ်တပ်သမိုင်းတလျှောက်ပထမဆုံးအနေနဲ့လာရှိုးမျိုးကအရှိမျောက်တိုင်းစစ်ဌာနချုပ်ရမခကိုလက်လွတ်ခဲ့ရပြီးMNDAA နဲ့မဟာမိတ်တပ်ပေါင်းစုကအခုနှစ်ဩဂုတ်လဆန်းပိုင်းမှာတင်ပိုက်နိုင်ခဲ့တာပဲဖြစ်ပါတယ်။ရခိုင်တပ်တော်အနေနဲ့လက်ရှိမှာအမ်းမြို့နယ်တွေကနောက်ဆုံးကြံနပခနဲ့ဂွားမျိုးကလက်ကျန်စစ်စခန်းတွေကိုအပိသက်တင်ပိုက်နိုင်ဖို့ဆက်လက်ထိုးစစ်ဆင်တိုက်ခိုက်နေစေလို့သိရပါတယ်ခင်ဗျာ။ဒုတိယစီးရီးသတင်းအနေဖြင့် KNU ဌာနချုပ်ဟောင်းမာနယ်ပလောစခန်းကထွက်ပြေးတဲ့စစ်ကောင်စီအရာရှိအပါအဝင်၅ဦးဖမ်းမိတဲ့သတင်းကိုတင်ပြပေးပါမယ်။ကရင်မျိုးသားအစည်းအရုံး KNU ဌာနချုပ်ဟောင်းဖြစ်တဲ့မာနေပလောစခန်းကနေထွက်ပြေးတဲ့စစ်ကောင်စီအရာရှိအပါအဝင်၅ဦးကိုထပ်မံဖမ်းဆီးရမိခဲ့တယ်လို့ကရင်စစ်ရေးသတင်းရင်းမြစ်တွေကပြောပါတယ်။ KNU ဌာနချုပ်ဟောင်းနေရာဖြစ်တဲ့မာနေပလောဒေသတစ်ခုလုံးကိုကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNL နဲ့ကရင်မျိုးသားကာကွယ်ရေးတပ် KNDO ပူးပေါင်းတပ်တွေကဒီဇင်ဘာ16ရက်မှာအပိသက်သိမ်းပိုက်ခဲ့ရမှာစခန်းကနေထွက်ပြေးသွားတဲ့စစ်တပ်အရာအရှိအပါအဝင်၅ဦးကိုဒီဇင်ဘာ18မှာထပ်မံဖမ်းဆီးရမိခဲ့တာလို့ဆိုပါတယ်။မာနေပလောဒေတာကနောက်ဆုံးလက်ကျန်နိုဒေးခေါ် .933 စခန်းသိန်းတိုက်ပွဲမှာစစ်ကောင်စီတပ်ဖွဲ့အားလုံးနီးပါးတေဆုံးသွားခဲ့ပြီး120မမလက်နက်ကြီးနဲ့လက်နက်ငယ်များအပါအဝင်ခဲယမ်းတွေသိမ်းဆည်းရခဲ့တယ်လို့သိရပါတယ်။ KNU ဌာနချုပ်မာနေပလောကို1989မှာစတင်တည်ဆောက်ခဲ့ရာ1995ဇန်နဝါရီမှာစစ်တပ်နဲ့ KNU ကခွဲထွက်သွားတဲ့ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKBA တို့ပူးပေါင်းထိုးစစ်ဆင်လာတာကြောင့်ဌာနချုပ်စခန်းကျဆုံးခဲ့ရတာလို့မှတ်တမ်းတွေအရသိရပါတယ်။မာနေပလောဒေတာဟာ KNU နဲ့မဟာမိတ်တွေလက်တွဲပြီးစစ်အာဏာရှင်ပြုတ်ကျရေးနှီးမျိုးစုံစူးစမ်းခဲ့တဲ့သမိုင်းဝင်နေရာဖြစ်ပြီး 1988 ရေတော်ပုံကာလမှာလဲလူငယ်ထောင်တောင်းချီရောက်ရှိလာတဲ့နယ်မြေဖြစ်ပါတယ်အခုလိုတမိုင်းနေရာဖြစ်တဲ့မာနယ်ဘလော့ဒေသကနှစ်ပေါင်း30နီးပါးကြာမှပြန်လည်ရရှိတာဖြစ်တဲ့အတွက်ပိုင်ရှင်အစ်စ်အမှန်စီပြန်ရောက်လာတာလို့အဲ့ဒီဒေသမှာနေခဲ့ဘူးသူတွေကမှတ်ချက်ပြုရေးသားပြောဆိုနေကြပါတယ် KNU ဟာ2021စစ်တပ်အာဏာသိမ်းမှုမှာလဲမြန်မာပြည်သူတွေဘက်ကရက်တည်ပြီးစစ်ကောင်စီကိုခုခံတိုက်ခိုက်နေတဲ့အပြင်စစ်အာဏာရှင်တိုက်ဖြတ်ရေးကြိုးပမ်းနေတဲ့လူငယ်တွေကိုစစ်သင်တန်းပေးတာအတူလက်တွဲတိုက်ပွဲဝင်တာတွေပြုလုပ်ခဲ့ရာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းစစ်ကောင်စီတပ်စခန်း140ကျော်ကိုသိမ်းပိုက်ထားနိုင်ခဲ့တယ်လို့စစ်ရေးသတင်းမှတ်တမ်းတွေအရသိရပါပါတယ်ခင်ဗျာဆက်လက်ပြီးအောက်ဖို့နယ်မှာဖမ်းဆီးရမိတဲ့ပြူစော်ထီးနှစ်ဦးထွက်ပြေးတာကြောင့်ပြစ်ခတ်ခံရပြီးတေဆုံတဲ့သတင်းကိုတင်ပြပေးပါမယ်ပဲခူးတိုင်းတာယာဝရီခရိုင်အောက်ဖို့မြို့နယ်အေးမြတာယာမြို့အမတ်30ရက်ကွက်ကပြူစောတိအရှိအီးနဲ့ဝေလင်းတို့ဖန်းစီစစ်ဆေးခံနေရချိန်မှာထွက်ပြေးသွားတာကြောင့်ပြစ်ခတ်ခံရပြီးတေဆုံးသွားတယ်လို့တာယာဝရီခရိုင်တရင်3800တက်ခွဲ9ကဒီနေ့ဒီဇင်ဘာ18မှာထုတ်ပြန်ပါတယ်သူတို့နှစ်ဦးဟာစင်ကူးရွာဘက်ကနေပဲခူးရုံးမတဲကိုစစ်ကြောင်းထိုးမဲ့စစ်ကောင်စီအတွက်တော်လရင်တက်ဖွဲ့များအကြောင်းတရင်စုံစမ်းဖို့ဆိုင်ကယ်နဲ့ထွက်လာချိန်ဒီဇင်ဘာ3ရက်မနက်9နာရီခန့်မှာတာယာဝရီခရိုင်တရင်3800တက်ခွဲ9ကရဲဘော်တွေကဖမ်းဆီးခဲ့တာလို့သိရပါတယ်သူတို့နှစ်ဦးကိုစစ်ဆေးမေးမြန်းဖို့နောက်တန်းစခန်းမှာထိမ့်သိမ်းထားရကနေထွက်ပြေးသွားတာလို့သိရပါတယ်။အခုလိုဖမ်းဆီးစစ်ဆေးနေချိန်ဒီဇင်ဘာ12ရက်နေ့မနက်4နာရီခန့်ကကင်းတာဝင်းကျရဲဘော်တွေအိပ်ပျော်နေစဉ်စခန်းကနေထွက်ပြေးသွားတဲ့အတွက်လိုက်လံရှာဖွေပြီးပြစ်ခတ်ရှင်းလင်းလိုက်ရတာလို့တာယာဝရီခရိုင်တရင်3800တက်ခွဲ9တာဝန်ရှိသူတွေကရှင်းပြပါတယ်။ပြစ်ခတ်ရှင်းလင်းခံရတဲ့ပြူစော်တိအရှိကြီးနဲ့ဝေလင်းတို့ဟာအေးမြတာယာမျိုးကနာမည်ကြီးပြူကောင်းဆောင်ဝနရဲ့လက်ယုံတပည့်တွေဖြစ်ကြပြီးဒေသနေပြည်သူလူထုကိုအကြောင်းမျိုးမျိုးပြဖမ်းဆီးရိုက်နှက်တာလူငယ်တွေကိုပေါ်တာဆွဲဖမ်းဆီးတာနဲ့တော်လိုင်းရဲဘော်တွေရဲ့သတင်းတွေထောက်လှမ်းပြီးစစ်ကောင်စီထံသတင်းပေးပို့တာတွေလှုပ်ဆောင်နေသူတွေလို့သိရပါတယ်ခင်ဗျာဆက်လက်ပြီးလာရှိုးမြို့မန်အန်ရွာကအမျိုးသားတဦးစစ်စခန်းဟောင်းအနီးမှာမြေမြုံပိုင်းနင်းမိပြီးခြေနှစ်ဖက်ဆုံးရှုံးတဲ့သတင်းကိုတင်ပြပေးပါမယ်တောင်ပြည်တမဟာ6နယ်မြေလာရှိုးမြို့နယ်မအိုင်ကျေးရွာကမြို့သားတဦးစစ်စခန်းဟောင်းအနီးမှာမြေမြုံမိုင်းနင်းမိပြီးခြေထောက်နှစ်ဖက်လုံးပြတ်ထွက်သွားတယ်လို့ PSLF TNLA သတင်းနှင့်ပြန်ကြားရေးဌာနကဒီနေ့ဒီဇင်ဘာ18မှာထုတ်ပြန်ပါတယ်မအိုင်ကျေးရွာကအသက်38နှစ်အရွယ်ဦးလောက်စန်းဆိုသူဟာစစ်ကောင်စီတပ်ဖွဲ့အခြေချခဲ့တဲ့စစ်ကောင်စီတပ်စခန်းဟောင်းအနီးစေးမြစ်သွားရှာရာကဒီဇင်ဘာ23ရက်နေ့မှာမြေမြုံမိုင်းနင်းမိခဲ့တာလို့ဆိုပါတယ်မိုင်းပောက်ကွဲမှုကြောင့်ခြေထောက်နှစ်ဖက်လုံးဆုံးရှုံးသွားတဲ့အပြင်လက်တွေမှာလည်းထိခိုက်ဒဏ်ရာရရှိခဲ့တဲ့အတွက်လာရှိုးပြည်သူစေယုံပို့ပြီးအရေးပေါ်ခွဲစိတ်ကူတာမှုခံယူနေရတယ်လို့သိရပါဗျ။တည်တုံညာနှစ်ခွန်စစ်စင်ရေးကာလအတွင်းစစ်ကောင်စီတပ်တွေထောင်ထားတဲ့မြေမြုံမိုင်းတွေကြောင့်ရှမ်းမြောက်ဒေသမှာရှိတဲ့မြို့နယ်တွေကဒေသနေပြည်သူတွေမကြာခဏမြေမြုံမိုင်းတွေနင်းမိပြီးခြေလက်ဆုံးရှုံးရတာတွေရှိတဲ့အပြင်အသက်ဆုံးရှုံးရသူတွေလည်းရှိတယ်လို့ PSLF TNLA သတင်းနှင့်ပြန်ကြားရေးဌာနကအသိပေးပါဗျ။ကိုကန်တက်မတော် MNDAA ထိန်းချုပ်ထားတဲ့လာရှိုးမြို့နယ်အတွင်းမှာမိုင်းရှင်းလင်းရေးလုပ်ငန်းတွေအလုံးစုံမပြုတ်လို့ရသေးတာကြောင့်ဒေသနေပြည်သူတွေအနေနဲ့စစ်ကောင်စီတပ်တွေအုံပြုခဲ့တဲ့ရခင်စစ်ကောင်စီတပ်စခန်းတွေအနီးတွားရောက်ခွင့်ပိတ်ပင်ထားတယ်လို့သိရပါပါတယ်ခင်ဗျာ။ယခုနောက်ဆုံးစစ်ရေးသတင်းအနေဖြင့်ဗိဒနိုးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကတရင်ဖွဲ့စည်းပုံနဲ့ကျင့်ဝတ်များကိုအတိပေးထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်။မကွေးတိုင်းအရှိချမ်းဗိဒနိုးပြည်သူ့ကာကွယ်ရေးတပ်မတော်အနေနဲ့တရင်ဖွဲ့စည်းပုံနဲ့စစ်တီတော်တအူးချင်းအနေနဲ့ပြုကျင့်ရမယ့်ကျင့်ဝတ်များကိုဒီဇင်ဘာ18ရက်နေ့မှာအတိပေးထုတ်ပြန်ထားပါဗျ။ယခုကြေညာချက်ဟာဗိဒနိုးပြည်သူ့ကာကွယ်ရေးတပ်မတော်တရင်တပ်ဖွဲ့များဖြစ်တဲ့မြို့သိမ်းမြို့အခြေပြုဝမ်ဘလွေ V01 တပ်ရင်းမြို့သိမ်းနမောက်အခြေပြုကျသစ်နက် V05 တပ်ရင်းနမောက်အခြေပြုဂျိုးဂျာနီ B07 တပ်ရင်းတို့နဲ့သာတက်ဆိုင်ပြီး၎င်းတပ်ရင်း3ခုများသာလင်ဖြစ်ပေါ်လာတဲ့ပြဿနာများကိုဗိဒနိုးတပ်ရင်းကတာဝန်ယူဖြေရှင်းပေးသွားမယ်လို့ဆိုပါတယ်။ဗိဒနိုးတပ်ရင်းကိုနိုင်ငံရေးဌာနလက်ကျင့်ရေးဌာနပြည်သူ့ကျန်းမာရေးနှင့်စစ်ဘက်ဆိုင်ရာဆေးဌာနရိခာနှင့်စစ်ပစ္စည်းထောက်ပံ့ရေးဌာနစစ်ဘက်ဆိုင်ရာဥပဒေနှင့်တရားရေးဌာနဗန္ဒာရေးနှင့်စရင်စစ်ဌာနထောက်လန်းရေးဌာနဆက်သွယ်ရေးဌာနစတဲ့ဌာန၈ခုတပ်ရင်း3ခုဖြင့်ဖွဲ့စည်းထားတာဖြစ်ပါတယ်။တပ်ရင်းတစ်ခုမှာနှီးပညာတက်ခွဲအပါအဝင်တက်ခွဲ၄ခုဖြင့်ဖွဲ့စည်းထားပြီးအင်အား330ရှိရမယ်လို့သိရပြီးတက်ခွဲတက်စုတက်စိတ်စသည်ဖြင့်အစဉ်စဉ်စနစ်တကျဖွဲ့စည်းထားကြောင်းအသိပေးဖော်ပြထားပါတယ်။ထို့အပြင်စစ်ဘက်ဆိုင်ရာကျင့်ဝတ် 16 ချက်လက်နက်ချအညံ့ခံသူများနဲ့စစ်တုံးမှန်းများအပေါ်ပြုကျင့်ရမယ့်ကျင့်ဝတ်အရက်သားပြည်သူများနဲ့ဆက်ဆံရမှာလိုက်နာရမယ့်ကျင့်ဝတ်လက်နက်ဆိုင်ရာစီကံများလက်နက်ခဲယံထိန်းသိမ်းခြင်းဆိုင်ရာစီကံများစစ်တီတော်ကျင့်ဝတ်စည်းကမ်းများစည်ရေးပြတ်မှတ်တတ်မှတ်ချက်ခရီးသွားခြင်းစခန်းချခြင်းက တင်ဆောင်ခြင်းဆိုင်ရာစည်းကမ်းများနဲ့စစ်မြေပြင်စည်းကမ်းများကိုအတိအပြီးထုတ်ပြန်ထားတာဖြစ်ပါတယ်။ဗိဒ္ဓနုပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဟာပြီးခဲ့တဲ့နိုဝင်ဘာလ29ရက်နေ့ကနေပြည်တော်ကံပြားလမ်းမိုင်းတနေရာမှာမပါဒမျိုးချက်ပြူစောတိကောင်းဆောင်မင်းမင်းဆိုသူကိုရှင်းလင်းခဲ့ပါသေးတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စစ်ရေးသတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန့်မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
Radio Energy သောတာရှင်များရှင်ခုဆက်လက်ပြီးပြည်ရင်းသတင်းများကိုတော့ကျမຫນွေဥမုံကတင်ပြပေးသွားပါမယ်ရှင်။မင်္ဂလာညချမ်းပါ2024ခုနှစ်ဒီဇင်ဘာလ18ရက်နေ့ Radio Energy ညပိုင်းပြည်ရင်းသတင်းတွေကိုတင်ပြပေးသွားပါမယ်။ကျမကတော့ຫນွေဥမုံပါ။မော်ရွာရဲစခန်းကချုပ်သားတွေကိုလုံလောက်တဲ့နေရာထိုင်ခင်းနဲ့အစားအသောက်မကြွေးပဲဥပဒေမဲ့ဖမ်းဆီးနေတယ်လို့ PPNN ပြောကြားတဲ့အကြောင်းအရာကိုဥစွာတင်ပြပေးပါမယ်။စကိုင်းတိုင်းမုံရွာမြို့မှာရဲစခန်းကအချုပ်ခန်းမှာမတရားဖမ်းဆီးခံထားရတဲ့အချုပ်သားတွေကိုရဲတွေကလုံလောက်တဲ့နေရာထိုင်ခင်းမပေးတဲ့အပြင်စစ်မှန်ရေးနဲ့တင့်တော်တဲ့အစားအသောက်များမကြွေပဲဥပဒေမဲ့ဖမ်းဆီးထားရှိတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံအကြီးအကဲကွန်ရက် PPNM ကထုတ်ဖော်ပြောကြားလိုက်ပါတယ်။ဒီအခြေအနေခက်ခဲတွေပေါ်ခွင့်ကောင်းယူပြီးရဲဝန်နဲ့မိသားစုဝင်တွေကပါကိုကျိုးစီးပွားရှာကောင်းမှုဖြစ်နေတာကို PPNM အနေနဲ့ဆောင်စန်းစစ်စစ်ပြီးအတည်ပြုနိုင်ခဲ့တယ်လို့ဆိုပါရယ်။မုံရွာမြို့မှာရဲစခန်းစခန်းမှုနဲ့ကန်စရီတို့ဟာနိုင်ငံအမှုနဲ့ဖန်ဆီးထားတဲ့ချုပ်သားတွေကိုအဓိကထားဖိနှိပ်နေတဲ့အပြင်ဆေးရီတိုင်းထွာတာမိသားစုဝင်တွေပေးပို့လာတဲ့ပိုက်ဆံနဲ့ခြားပစ္စည်းတွေကိုဖျက်ယူတာလွဲသုံးစားလုပ်တာတွေကျူးလွန်နေတယ်လို့သိရပါရယ်။မုံရွာမြို့မှာရဲစခန်းဟာပေ30ပေ40ဝန်းကျင်ကသာအကျယ်ရှိပြီးဒီခန်းထဲမှာနိုင်ငံပုံမှန်တွေနဲ့ဖန်ဆီးခံထားရသူတွေပါဝင်ချုပ်သား200ဝန်းကျင်လောက်အထိရှိတယ်လို့လည်းသိရပါရယ်။ကုလချုပ်သားတွေကိုစုပြုံထားရှိတာဟာရဲစခန်းတက်ခိုက်ခံရချိန်မှာချုပ်သားတွေကိုလူသားတိုင်းကအဖြစ်အသုံးပြုနိုင်မှုရည်ရွယ်တာမျိုးဖြစ်နိုင်တယ်လို့မော်ရွာမြို့ကအချို့ကမှတ်ချက်ပြုပါတယ်။ဒါကြောင့်ပြည်သူလူထုနဲ့တော်လိုင်းအားစုများ၊တပိတ်အားစုများ၊လူခွေရင်ဖွဲ့စည်းများအနေနဲ့ကျင်းတော်များနဲ့အချင်းဦးစီးဝန်ထမ်းများကိုစောင့်ကြည့်ပြီးလက်တွေ့ကြတဲ့ကူညီမှုထိရောက်တဲ့အေးအေးယူမှုနဲ့လူမှုရေးပြည်ထောင်ပေးမှုတွေထိရောက်စွာပြုလုပ်ပေးကြဖို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံအကြီးအကဲများကွန်ရက် PPNM ကတိုက်တွန်းထားပါတယ်ရှင်။နောက်ထပ်သတင်းတစ်ပုဒ်ကတော့မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းရှိစစ်ကောင်စီနယ်ခြားဆောင်တပ်များအုံပြုခဲ့တဲ့အဆောက်အုံတစ်ခုမှာ WFP အမှတ်သားပါရှိသောရိခိုင်အင်များတွေ့ရှိရတယ်လို့ WFP ကထုတ်ပြန်လိုက်တဲ့သတင်းပဲဖြစ်ပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းစစ်ကောင်စီနယ်ခြားဆောင်တပ်များအုံပြုခဲ့တဲ့အဆောက်အုံတစ်ခုမှာ WFP အမှတ်သားပါရှိတဲ့ရိခိုင်အင်တွေတွေ့ရတယ်လို့ဒီဇင်ဘာလ18မှာ World Group Program WFP မြန်မာကထုတ်ပြန်ပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းရှိနယ်ခြားဆောင်တပ်များအုံပြုခဲ့သည့်အဆောက်အုံတစ်ခုတွင်WFP အမှတ်သားပါရှိသောရိခိုင်အင်များတွေ့ရှိရကြောင်းကိုသတင်းဖော်ပြချက်များအရကမ္ဘာစားနပ်ရိခိုင်အစီအစဉ် WFP ကသိရှိရတယ်လို့ဖော်ပြပါဗျ။လက်ရှိမှာဆိုဗာဒေတာကိုတွားရောက်ရန်ခက်ခဲမှုကြောင့်ဖြစ်စဉ်သေးစိတ်ကိုအတိမပြုနိုင်သေးဘူးလို့လည်းဆိုပါတယ်။2024ခုနှစ်စွန်လတွင်ရခိုင်ပြည်နယ်မြောက်ပိုင်းမောင်နှုံမြို့နယ်ရှိ WFP တောလာရုံကိုဖောက်ထွင်းလူရဲချင်းနဲ့မီးရှို့ဖျက်ဆီးခြင်းများဖြစ်ပွားခဲ့ပြီးထိခိုက်အလွယ်ဆုံးသောရဲရွာလူထုအတွက်ရည်ရွယ်ထားတဲ့လူသားချင်းစာနာထောက်ထားမှုအကူအညီများပေါ်လွယ်သုံးစားပြုလုပ်မှုအမှန်တရားသည်လက်ခံနိုင်ပွဲမရှိဘူးလို့ WFP ကဖော်ပြပါတယ်။2024ခုနှစ်တွင်နိုင်ငံတော်ဝန်ရှိလူဦးရေ 1.8 သန်းသည် WFP စာနိခါအထောက်အပံ့အာဟာရပြည့်ဝရေးနှင့်ကြံ့ကြံ့ခံနိုင်စွမ်းမြင့်တင်ရေးအစီအစဉ်များမှတဆင့်အကူအညီများရရှိခဲ့ပြီးဖြစ်ပါတယ်ရှင်။ဆက်လက်ပြီးဝိဇာသိပ္ပံတက္ကသိုလ်နေ့တဲ့ Full Time Program ဒုတိယနှစ်မှမဟာရန်အထိသောအလက်ခံပြီးဖြစ်ကြောင်းကချင်ပြည်နယ်ပညာရေးဆောင်တက္ကသိုလ်ကျင်းညာတဲ့တရင်ကိုတင်ပြပေးပါမယ်။ဝိဇာသိပ္ပံတက္ကသိုလ်နေ့တင်နဲ့ Full Time Program ဒုတိယနှစ်မှမဟာရန်အထိသောအလက်ခံပြီးဖြစ်ကြောင်းကချင်ပြည်နယ်ပညာရေးဆောင်တက္ကသိုလ်မှဒီဇင်ဘာလ18ရက်မှာကျင်းညာခဲ့ပါတယ်။ကချင်ပြည်နယ်ပညာရေးဆောင်တက္ကသိုလ်ဝိဇာသိပ္ပံတက္ကသိုလ်တွင်2025ပညာသင်နှင့်နေ့တင်နဲ့ Full Time Program တက်ရောက်မဲ့ဒုတိယနှစ်မှမဟာရန်အထိကျောင်းသားကျောင်းသူများ၏ကျောင်းအမှတ်ပုံတင်ခြင်းလုပ်ငန်းများကိုဒီဇင်ဘာလ30ရက်နေ့နောက်ဆုံးထားပြီးဆောင်ရွက်နိုင်ပြီဖြစ်ကြောင်းသိပေးထားပါတယ်။သေးစိတ်အချက်အလက်များကိုကချင်ပြည်နယ်ပညာရေးဆောင်တက္ကသိုလ်သို့ဆက်သွယ်မေးမြန်းနိုင်တယ်လို့လည်းသိရပါပါတယ်ရှင်။နောက်ထပ်တင်ပြပေးခြင်းတဲ့တဲ့တဲ့ဘက်ကတော့တောင်ငူခရိုင်မှာရှိတဲ့ဌာနေလူမျိုးစုပိုင်းနဲ့ဧကတန်းကျော်ရှိဌာနေလူမျိုးစုများဥယျာဉ်တည်ဝင်ဖွင့်လှစ်တဲ့တဲ့ပဲဖြစ်ပါတယ်။ကင်းမျိုးသားစီယုံ KNU ကိုတူးလင်နယ်မြေတောင်ငူခရိုင်တွင်နေထိုင်ကြတဲ့ဌာနေလူမျိုးစုများဥယျာဉ်တည်ဝင်ဖွင့်ခြင်းနဲ့ခြေကံဥပဒေတည်ပြုခြင်းခံနာကိုဒီဇင်ဘာလ10ရက်နေ့ကနေ12ရက်အထိ3ရက်ကြာကျင်းပခဲ့တယ်လို့ KNU ဗဟိုကထုတ်ပြန်ပါတယ်။ဌာနေကရင်လူမျိုးတွေဖြစ်တဲ့ကညောဝ၊ဂေပါ၊မော်နေပွား၊ပကုဘွဲ့၊မူပွားနဲ့အခြားသောဌာနေလူမျိုးစုကိုယ်စားလှယ်တွေဟာတဘာဝကေဟာစနစ်နဲ့ဌာနေလူမျိုးစုတို့ရဲ့ရွေးရည်ခြင်းမှုကိုကာကွယ်မဲ့9954စတူရန်ကီလိုမီတာဧကအားဖြင့်တန်းကျော်ရှိတဲ့သောတိတော်ဌာနေလူမျိုးစုများဥယျာဉ်ကိုတည်ဝင်ဖွင့်လှစ်လိုက်တာလို့ဆိုပါတယ်။ဖွင့်ပွဲခန်းနာကိုတမဟာနှင့်အုပ်ချုပ်နယ်မြေတာငုခရိုင်ထန်းတမင်မြို့နယ် ကော်မူတီရှိနဲ့မော်နီပွားနယ်မြေမှာကျင်းပခဲ့တယ်လို့သိရပါတယ်။တော်တီလို့ခေါ်တဲ့ဌာနေလူမျိုးစုများဥယင်တဲဝင်ဖွင့်လက်ကျင်းညာချင်းအခမ်းအနားကိုကင်မျိုးသားစည်းရုံး KNU ဘို့အတွင်းမှုတေဘရိုစောတော်တီပွဲတက်ရောက်အားပေးခဲ့ပြီးဌာနေလူမျိုးစုများဥယင်လုပ်ငန်းကော်မတီဥက္ကဋ္ဌကဖွင့်မစကားပြောကြားခဲ့တယ်လို့တက်ရောက်လာတဲ့လူမျိုးစုကောင်းဆောင်တွေအမှားစကားပြောကြားခဲ့တယ်လို့အသိပေးထားပါတယ်။ဒီခမ်းအနားမှာသက်ဆိုင်ရာတာဝန်ရှိသူတွေကမျှော်မှန်းချက်ဤမှန်းချက်တွေရှင်းလင်းတင်ပြခဲ့ကြပြီးကင်သဘာဝပတ်ဝန်းကျင်နဲ့လူမျိုးရေးဆိုင်ရာလှူရှားမှုကွန်ရက် KESAN ကတာဝန်ရှိသူများလူမျိုးစုကောင်းဆောင်များပါဝင်ဌာနလူမျိုးစုများစုစုပေါင်းလူရေ1000ကျော်တက်ရောက်ခဲ့ကြတယ်လို့လည်းသိရပါဗျ။ဥယျာဉ်ရေရှည်တည်တံ့စေဖို့အတွက်ဌာနလူမျိုးစုကိုစားပြု36ဦး၊တိုင်းသားလူမျိုးစုကိုစားလဲ12ဦး၊ကင်လူမှုဖွဲ့စည်းကိုစားပြုမှု14ဦး၊ကင်မျိုးသားအစည်းအရုံးကိုစားပြုမှု39ဦးကိုဌာနလူမျိုးစုတွေရဲ့ဆန္ဒမဲပေးစနစ်နဲ့ရွေးချယ်တင်မြှောက်မှာဖြစ်ပြီးဒီ69ဦးဟာဖွဲ့ဝင်တွေဖြစ်လာမယ်လို့သိရပါဗျ။သောတိတောင်းဌာနလူမျိုးစုများဥယင်အုပ်ချုပ်ရေးကော်မတီမှတာဝန်ထမ်းဆောင်မှုအဲ့ဒီ69ဦးတည်းက12ဦးကိုထွေထွေညီလာခံကနေတဆင့်ရွေးချယ်တင်မြှောက်မယ်လို့လည်းသိရပါဗျ။သောတိတောင်းဌာနလူမျိုးစုများဥယင်ကိုဌာနလူမျိုးစုတို့၏ထုံနှံစင်လာရေးခြင်းမှုကိုကမ္ဘာမြေမှာပြန်လည်အသက်သွင်းမှုနဲ့ကာကွယ်ဖို့ဘဝပိုင်နယ်မြေနဲ့တဘာဝရေးမြစ်ဆိုင်ရာအုပ်ချုပ်ရေးနဲ့စီမံခန့်ခွဲရေးစနစ်အားကောင်းလာစေဖို့စုံလင်တဲ့ဇီဝမျိုးကွဲနဲ့ရင်ကျမှုများကိုထိန်းသိမ်းပြီးဂေဟစနစ်ရှင်သန်လည်ပတ်ခြင်းဖြင့်ရရှိလာသောအကျိုးကျေးဇူးကိုလက်ရှိမျိုးဆက်နဲ့နာဂတ်မျိုးဆက်များခံစားနိုင်စေဖို့ရေရှည်ဖွံ့ဖြိုးရေးစီစဉ်များအားဌာနလူမျိုးစုများကိုယ်တိုင်ရွေးချယ်ဆုံးဖြတ်နိုင်ဖို့ရည်ရွယ်တယ်လို့ KNU ဘဟုကထုတ်ပြန်ထားပါတယ်ရှင်။နမ်ဆန်မြို့နယ်မှာ TLEC ကဦးစီးတဲ့ကျောင်းစုံကြီးပွဲတော်နဲ့အင်္ဂလိပ်စကားပြောဆွေးနွေးပြိုင်ပွဲကျင်းပတဲ့တဲ့င်းကိုလည်းတင်ပြပေးကြမှာသေးတယ်။တောင်ပြည်နယ်တက်မာနေနယ်မြေနမ်ဆန်မြို့နယ် ING ရွာမှာတအန်လန် Education Committee TLEC ကဦးဆောင်ပြီးကျောင်းစုံကြီးပွဲတော်နဲ့အင်္ဂလိပ်စကားပြောဆွေးရေးပြိုင်ပွဲကျင်းပခဲ့တယ်လို့ PSLF TNLA သတင်းနဲ့ပြန်ကြားရေးဌာနကဒီဇင်ဘာလ18ရက်ဒီကနေ့မှာထုတ်ပြန်ပါတယ်။ ING ရွာအခြေခံပညာထက်တန်ကျောင်းမှာရှိတဲ့ဆရာဆရာမတွေနဲ့ကျောင်းသားကျောင်းသူတွေစုပေါင်းပြီးဒီဇင်ဘာလ15ရက်နေ့ကကျောင်းစုံကြီးပွဲကျင်းပခဲ့တာလို့ဆိုပါတယ်။ကျောင်းသားကျောင်းသူ100နီးပါးပါဝင်ရှင်ပြိုင်ခဲ့တဲ့အင်္ဂလိပ်စကားပြောဆွေးရေးပြိုင်ပွဲကိုဒီဇင်ဘာလ16ရက်မှာကျင်းပခဲ့ပြီးပြိုင်ပွဲမှာထူးချွန်တဲ့ကျောင်းသားကျောင်းသူတွေကိုအစဉ်အလိုက်ဆုချီးမြှင့်ပေးခဲ့တယ်လို့သိပေးပါဗျ။ကျောင်းသားကျောင်းသူတွေအင်္ဂလိပ်စကားပြောဆွေးရင်မြင့်တင်ပေးဖို့နဲ့အင်္ဂလိပ်စာဘာသာရပ်တွေကိုကျွမ်းကျင်ပိုင်နိုင်စွာသင်ယူတက်မြောက်စေဖို့ရည်ရွယ်ပြီးစကားပြောဆွေးရင်ကျင်းပခဲ့တာပဲဖြစ်ပါတယ်။အဲ့ဒီခန္ဓာကိုရရွာဥက္ကဋ္ဌများ၊ယမီရဖများ၊ကျောင်းသားမိဘများ၊ဒေသခံများနဲ့ကျောင်းသားကျောင်းသူများစုစုပေါင်းလူဦးရေ300ကျော်တက်ရောက်ခဲ့တယ်လို့သိရပါတယ်ရှင်။ရန်ကုန်မြို့ရှိထိုင်းတန်ယုံမှဖုန်နံပါတ်အဟောင်းများနဲ့ထိုင်းတန်ယုံဝန်ထမ်းဖြစ်ဟန်ဆောင်ပြီးဗီဇာကြေးလိမ်လည်တောင်းခံမှုများကိုတတိပေးတဲ့တဲ့ရင်ကိုလည်းတင်ပြပေးပါအောင်မယ်။ရန်ကုန်မြို့ရှိထိုင်းတန်ယုံမှဖုန်နံပါတ်အဟောင်းများနဲ့ထိုင်းတန်ယုံဝန်ထမ်းအဖြစ်ဟန်ဆောင်ကဗီဇာကြေးလိမ်လည်တောင်းခံမှုများရှိနေကြောင်းကိုဒီဇင်ဘာ18ရက်မှာရန်ကုန်မြို့ရှိထိုင်းနိုင်ငံဆိုင်ရာတန်ယုံကအတည်ပြုကြေညာပါတယ်။ရန်ကုန်မြို့ရှိထိုင်းတန်ယုံဖုန်နံပါတ် Viber နဲ့ Hotline နံပါတ်များမှထိုင်းတန်ယုံဝန်ထမ်းအဖြစ်ဟန်ဆောင်ပြီးဗီဇာကြေးတောင်းခံနေသည့်ပေါ်သတိပြုနိုင်ရန် Royal Thai Embassy Yangon ကအသိပေးစာတစ်စောင်ထုတ်ပြန်ပါတယ်။ထုတ်ပြန်ချက်အရ3996043965ဖုန်းနံပါတ်မှာတန်ယုံကအသုံးမပြုတော့ဘဲလိမ်လည်ဖြေဆို့မှုများရှိနေကြောင်း Viber နံပါတ် 3996592611 မှာလည်းတန်ယုံနဲ့လုံးဝပတ်သက်ဆက်နွယ်ခြင်းမရှိဘူးလို့သိရပါတယ်။တန်ယုံတို့ဗီဇာကြေးပေးသွင်းရရင်ထိုင်းတန်ယုံရှိဗီဇာကောင်တာတစ်မျိုးတည်းကသာလက်ခံတယ်လို့လည်းတိပေးကြညာပါတယ်ရှင်နောက်ဆုံးတင်ပြပေးမယ့်သတင်းကတော့ Click to Donate ကနေတော်လိုင်းအင်အားစုများထံသို့ကာကွယ်ဝန်ကြီးဌာနကြားခံ၍ထောက်ပံ့ငွေသိန်း200ကျော်ပေးဖို့ပြီးစီးတဲ့သတင်းပဲဖြစ်ပါတယ် Click to Donate ကနေတော်လိုင်းအင်အားစုများထံသို့ကာကွယ်ဝန်ကြီးဌာနကြားခံ၍ထောက်ပံ့ငွေသိန်း200ကျော်ပေးပို့ခဲ့ပြီးဖြစ်တယ်လို့ဒီဇင်ဘာ18ရက်မှာ Click to Donate ကတရားဝင်အသိပေးဆိုပါတယ်MOD ကတစ်ဆင့်သိန်း190အဖွဲ့5ဘွဲ့ကိုသိန်း50တစ်ဖွဲ့ကို10သိန်းမပြည့်ခွဲဝေပေးမှုပြီးဆုံးပြီးဆယ်လပိုင်းရောင်းငွေများ17လပိုင်း22မှာရောက်တာကိုခွဲဝေပေးမှုသိန်း240ကျော်နဲ့ပြီးဆုံးပါတယ်ခင်ဗျာလို့ဖော်ပြပါတယ်လက်ခံများမှတ်တမ်းများထပ်မံတင်ပြပေးသွားမှာဖြစ်ပြီးတော့ Click to Donate ဟာတော်လိုင်းအားစုများကိုထောက်ပံ့ငွေများစီစဉ်လျက်ရှိနေပါတယ်ရှင်ခုတင်ပြခဲ့တဲ့သတင်းတွေကို Radio Energy သတင်းတော့မင်းတီဟန်နဲ့ကိုခန့်တို့မှပေးပို့ထားတာဖြစ်ပါတယ်ရှင်
မင်္ဂလာပါရှင်ဒီဇင်ဘာလ19ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်များမှာမြန်မာနိုင်ငံအထက်ပိုင်းနဲ့အလဲပိုင်းတို့တွင်ရှေ့တောင်ဘက်မှလေများပြောင်းလဲတိုက်ခတ်လာနိုင်ပြီးမြို့ဝကျွန်းပေါ်နဲ့တောင်ပိုင်းဒေသများတွင်လည်းအရှေ့တောင်ဘက်မှလေများပြောင်းလဲတိုက်ခတ်လာနိုင်ပါတယ်မြန်မာနိုင်ငံအထက်ပိုင်းတွင်အပူချိန်များဆက်လက်လျော့ကျလာနိုင်ပြီးအနည်းငယ်အေးပူလာနိုင်ပါတယ်ရှမ်းမြောက်ကချင်ပြည်နယ် စကိုင်းတိုင်းချင်းပြည်နယ်မန္တလေးတိုင်းနဲ့ရှမ်းပြည်နယ်တို့တွင်နံနက်ပိုင်းမြို့တွင်များကျဆင်းနိုင်ပါတယ်။မင်္ဂလာပင်လယ်အခြေအနေမှာမင်္ဂလာပင်လယ်အလဲပိုင်းတောင်ပိုင်းနဲ့ကပလီပင်လယ်ပြင်တို့တွင်တိမ်ထူထပ်နိုင်ပြီးကျမင်္ဂလာပင်လယ်တွင်တိမ်အထင်အထက်ဖြစ်ထွန်းနိုင်ပါတယ်။တမိနာဒူကမ်းခြေအနီးမှလေပြင်းအားနည်းရုံသည်လေပွေလိုင်းအဆင့်ဖြင့်အားလျော့သွားနိုင်ပါတယ်။မိုးအခြေအနေမှာရခိုင်ပြည်နယ်၊ AR တိုင်း၊ရန်ကုန်တိုင်းကင်းနီပြည်နယ်ရှမ်းပြည်နယ်တောင်ပိုင်းတို့တွင်နေရာကွက်ကြမိုးအနှဲငယ်ရွာနိုင်သည်မှာပါကျန်ဒီတာများတွင်တိမ်အထင်အထက်ဖြစ်ထွန်းနိုင်ပါတယ်။ဒီလေပြင်းချီနေမှာအခိုင်ကဲဦးရန်ဘတ်တွင်လေသည့်တောင်ရှေ့တောင်ဘက်မှာတနိုင်ငါးမိုင်မှ10မိုင်ခန့်တိုက်ခတ်နိုင်ပြီးတိုင်းအနှဲငယ်ရှိနိုင်ပါတယ်။မုဒ္ဓမကွေနဲ့တနင်္လာကဲဦးရန်ဘတ်တွင်လေသည့်အရှေ့ဘက်မှတနိုင်15မိုင်မှမိုင်20ခန့်တိုက်ခတ်နိုင်ပြီးတိုင်းကြီးနိုင်ပါတယ်ရှင်။
ရေဒီယို NUG ကိုနားဆင်နေကြတာပါဆက်လက်ပြီးတော်လိုင်းကဗျာခန္ဓာမှာတော့ Plug Set ရဲ့ငါတို့ပြန်ရောက်မယ့်နေ့အတွက်ကဗျာတစ်ပုဒ်ဆိုတဲ့ကဗျာလေးကိုနားဆင်ကြရပါမယ
်ငါတို့ပြန်ရောက်မယ့်နေ့အတွက်ကဗျာတစ်ပုဒ်တနေ့နေ့တော့မင်းလည်းထီယူဆောင်ပြီးဖနက်ယူစီရရဲ့မနက်တွေနဲ့နှစ်ကူးတွေဒူးတွေကြုံမှုချင်ပါပဲနှစ်စီလာများပိတ်ထားတဲ့ဒကားတွေဝင်ကြည့်ရင်စက်ကူပန်းတွေတလမ်းမလုံးပြည့်မြင်ရမယ်ကြီးလန်ရဲ့မျက်ရည်တွေကိုအမေအချံဝင်းတကားဝါမှာအိတ်သွင်ဖာမောက်ပစ်ချခဲ့ကြငါတို့မျက်နှာချင်းဆိုင်ပစ်ကြလို့သမိုင်းထဲကစူးညောင်ခလုတ်တွေရဲ့အရသာကိုစနှုတ်ပြန်ပြောပြကြရင်လယ်နေနေမဲ့အရိုးတွေရဲ့အော်ကြီးတဲ့အတွက်2မိနစ်ငြိမ်သက်ကြဖို့လိုစိတ်ကူးရင်လို့ကောင်းမဲ့လူပေါင်းသစ်စီတို့ဆိုတဲ့တက်တုစာသားတို့ငါလက်ပြန်မှာထိုးထားတယ်ကြာဘူးနာကအတိတ်ပဲမရှိလာတဲ့ကြောက်စရာယုံတဲ့စကားတွေကိုညို့နေလူတန်းသားတွေကဖတ်တွေ့ထားတော့ငါမှလည်းငါကောင်းမပစ်တင်ထားတဲ့အညစ်အကြေးပုံရှိပါရဲ့။တမိုင်းဟာအမြဲကြီးသားကိုချောင်းလိုက်စီးလို့ကောင်းတဲ့ဘတ်စကားဒီစီမဟုတ်တဲ့ကြောင်းလေဆံငှက်တွေအော်ဆံမင်းလည်းကြားမယ်ထင်ပါရဲ့။အချစ်ငါမှမင်းကိုအားနာရတဲ့တိတ်များလွန်းလာမိတ္တကောင်းဆောင်ဘုရားပြည့်တဲ့ငါမနဲ့ဆော့ဖော်ရီတို့ပင်လယ်ငါလှလှရင်းမင်းစီမပေးပို့နိုင်တဲ့အတွက်ဂရိကွတ်စာချုပ်တွေရစ်ပတ်ပြီးပင့်ဝယ်လို့မင်းကိုကာဝယ်မပေးတဲ့အတွက်တနည်းနည်းတော့ငါခွေးတကောင်လို့မင်းရှိပြပြဝင့်နေဦးမယ်ဒါမှမဟုတ်ငါတကောင်လို့မင်းခတ်ထားတဲ့မှန်ပေါင်ထဲမှာအသက်ရှင်သေးရကူးခတ်နေဦးမယ်ခုတော့ငါမှမင်းကိုရှက်ရွံ့အားနာရကြအောင်တော့စကလုံးလှလှနဲ့ပြောပြရေးပြန်ငါတို့ကြားမှာငဲပြီလို့ပူပြင်းလာတဲ့အလွာတွေခက်စိတ်စိတ်ချထားတယ်ငါပြေးမဖွင့်ရတဲ့မိခလုတ်ကမင်းဖြစ်နေငါမိသားစုဖြစ်နေငါကြောင့်ရှော့ဖြစ်သွားမယ်လျှက်စစ်ဂျိုးတွေအလူးလဲငါရှောင်ပြင်းနေတနေ့တော့ငါလဲမင်းရှိရဲ့မျိုးတွေကကွန်ကရစ်ခင်းထားတဲ့လမ်းပေါ်ကားစီပေါ်ပေါ်ပါပါဖြတ်ပြေးသွားတယ်လို့ပြေးသွားကြတာပဲမဟုတ်ရင်တော့ဆွန်တစ်ခုလို့မင်းရစ်လိုက်တင်းလိုက်တန်တရားတွေပြေးလွားနေလိုက်ခြင်းသေးတယ်ဒါပါပဲဒါပါပဲပလိုက်ပါ
ရေဒီယို NUG ရဲ့ဒီကနေ့ညထုတ်လွှင့်မှုနောက်ဆုံးအစီအစဉ်လေးနဲ့တိုင်းရင်းသားဘာသာစကားထုတ်လွှင့်မှုအစီအစဉ်ကိုနားဆင်ကြရပါမယ်။ရှေးပိုးကင်ဘာသာနဲ့ပတ်စင်သတင်းများကိုຫນွေဦးတတာကတင်ပြပေးပါမယ်ရှင
်။အချောင်းလာဆိုင်ဗီဒီယိုအန်ယူကြည့်ကောလန်တွေအထောင်ဖန်စကက်ကဲထောင်းအကန်ကျုံတယ်ဖာနော်မလော်ဖလုံးထောင်းပါပလုံမှုထောင်းပြတာစကိုင်းနော်စီလောရဲတွေဦးတက်တာလောချက်ပလန်နိုင်လက်နော်အန်ယူကြည့်ပုံရချမဝွန်ဒူလောင်ထောင်းအပေါင်လာကျုံလဖာနော် SYO အကုန်လဲတိုက်ကူဝိတာကွန်လာရှိုးအိုပတော်ပါထောင်းဝိတာချက်ပလန်ရှမ်းမြကိုကန်တက်မတော် MNDAA တိန်နီထားဝေလာရှိုးတော့ပတွန်ထောင်းထိုင်ချမအခအထောင်ဖန်ထောင်းကျုံဖိုးသားတယ်ဖာမလူလိုက်ပေမနီတို့အကောင် Education Sporting Center နော်ဖုန်ပြေော်တာပေါင်းအကုတ်လဲ FYO တိုက်ကူဝိတာကွန်ပတော်ပေါင်းထောင်းဝိတာယူနေပါချက်ပလန်နော်စီလော FYO အတာအော့ချက်လကနော်စလျောင်းယူအတော့နိုင်ချီကိုမအော်ကီထားအလောင်ခိုင်ကိုမအောင်ထုတ်ထားဝိတာလောလက်တောင်နော်မလဲခေါဝိတာအကတန်ချီအောင်းတိုင်လောင်ထားဝိတာနော်စီလောအေအားထောင်းဆိုင်ဘူးမလဲခေါထိုင်အော်ဝိတာနော်စီလောဖူသားတဲ့ချက်ပိပိုက်အကောင်ချက်လောင်တယ်နော်မကင်ဖာမလူဖီဝိတာချက်လောင်ကလေးတယ်နော်စီလောလာယူနိုင်ချီလက်တောင်ကိုမလူလိုက်ပေမနီတို့ပကလူစီမဖီဝိတာနော်စီလောရဲ့အကြုံဖူတာတဲ့နော်အော်ထောင်းအကန်နိုင်ချင်းလဲရအွန်လိုင်းဦးတော်တည်အာကြုံတယ်လဖာလက်ခေါန်ပါဝိတာနော်လော်ဝိတာစီလော ESCU မူလာတန်ထုံချင်းနေတောင်အထောင်းလက်ခေါန်ထားဝိတာကွန်ထောင်းကျုံလနေပါဖူတာတဲ့နော်မမဘူမာချံဖီဝိတာစီလောထောင်းကျုံနေထားမနေတဲ့အကောင်နော်အာကြုံအလဲအင်မွေမူလာတောင်ဆိုင်ကိုနိုင်လာပလဲအင်မွေအလဲတန်းဆိုင်ကိုလေလာအင်မွေအထက်တန်းဆိုင်ကိုဖြာတလမိန်နော်လလာမ မအောင်ထုတ်ဝေးတာနော်လော်ဝေးတာစီလို့ကျုံယူဝဲအန်ယူဂျီအစိုးရပုံရချမာကုန်းဒူလောင်ထောင်းအဖောင်းလာပေါထောင်းဖြစ်ဝေးတာကျုံကုန်ချစ်တို့စဲလိုက်တော့ဒီမပါဖြစ်ဝေးတာယူဒီရပါစီလို့ပြီးနော်လာရှိုးကို MNDAA တာကုန်လဲတော့ဒီထောင်းကျုံအွေဘူတာအကောင်ဒီစင်ပါလာနိုင်တောင်းခိုက်ရပတော်မန်လူဖြစ်ဝေးတာလိုက်ရောင်တော့ဒီရပါစီလို့ကျပလန်အနိုင်နဲ့စောတိတကနာပန်ပယောင်တာခါတောင်းဝိတာတိတ်နာဖာတို့ကကျုံခမလောဘာထိုင်ဝိတာတန်ခါချက်ပလန် KNU ကောတူလီချလောင်တာခရယ်ရီတုခရိုင်စောတိတကနာပန်ပယောင်တာခါတောင်းဝိတာတိတ်နာဖာတို့ကကျုံခမလောတန်ခါဘာထိုင်ဝိတာနော် KNU ထောက်ထောင်းဝိတာစီလောဒီစင်ပါလာအတောင်းတစ်ချီခါအင်ကနီတဝဖွဲအိုပယောင်တာခါလိုက်ရရဲ့ချင်းတွေတာအကုန်လဲဦးလချံရုပ်တိုင်းတဝဖွဲအိုခါဝိတာဟုတ်ချီမမတိတ်နာဖာတို့တာနှိမ့်ဖလောရုပ်တိုင်းတဝအရာဟိုချင်းနဲ့တော့တေးလကဘာထိုင်ဝိတာစီလို့ဒီစင်ပါလာချင်းနဲ့တောင်းနေတော့တဲ့ဘယောင်တာကုတ်လဲစံဘဲတဝပုံကိုခါဝေးဟိုချင်းမမတိတ်နာဖာလူသားလပလို့စံဘဲတဝဥခင်ဝင်အရာလိချင်းနဲ့နေမဆမ်းမအရာလိချင်းရဲ့နေအသိနဲ့ကဘာဝိတာတွေတိတ်နာဖာလူသားဘာထိုင်ဝိတိုင်စီလို့ဒီစင်ပါလာချစ်လက်တောင်းနေတော့ပိတ်စလို့ဘယောင်တာခါလိုက်ရနေရဟိုချင်းလေတာဦးလချံချောအင်းတဝအိုခါဝေးလေရနေချင်းမမတိတ်နာဖာလူသားလပလို့ကွေကတော့မအိုလပလုံးတိုင်းနော်မိဘချက်ပလန်တော့စီလို့ချက်ပလန်အနိုင်တန်းတောင်းကိုတာပါခိုက်ယူမမနေကျွထားအတာခဲဝိတာခါပယောင်တာတာကူတီဖေးချက်ပလန်မနေနော်ဖုံးခေါထားဝိတာချက်ပလန်ညောင်လေးပိန်တော့ကနော်ညောင်လေးပိန်မန္တောက်ဖန်တာချက်လောင်းလက်ကျုံဦးပယောင်တာတာကူအချောင်းအော်လကတီဖေးချက်ပလန်ဟခွားလကနော်ဖုံးခေါဝိတာယူဖေယာဒရန်ကို PDF အကုန်လွဲဦးတီးရပါစီလို့ဒီစင်ပါလာခွေတောင်းကေကောအခါဒီဆောင်တခင်စီစီဝိတာအခါနော်သူဝိတာတွေဟမနေဖပါပဲကေဝိတာတွေထောင်းခိုက်ကစကားစားအဖို့တမတောက်ခူးလကတိဖိချပလန်ဟမနေလကနောဖုံးခေါဘာဝိတာကုံတောင်းဦးစိဌာနာချုပ်ဦးဒီကလုတ်ကြိုက်ကြခောရမနီချူဝိတာအတာဒီဝိတာအခစကားစားအခုလကယအဝိတာဖုံးခေါထားဘာဝိတာနောတီယာပါစီလောဖုံးခေါထားဘာမနေယဆွေချင်းအခြေဆိုင်ခလာရရေချင်းွေတက်ရင်ဖန်ဇန်လောင် DSE အပတ်စဉ်ရေချီဟုအရာနေချီခွင့်နေတောက်ခူးညင်ညင်အောင်ဒီမွေဝေဖိချပလန်မနေအရောက်နေချီလနေပြဖြူအောင်ခါချစ်စရာဆွေချင်းတို့ကနော်အဝိဒါဆန်းရွာမွေဝိဒါနော်လောဝိဒါစီလို့အသိနေငါယဖုန်နီကံလို့အောင်ကိတ်ချုံကြီးအောင်မတာပေါင်ကဲတာလုံပကုံမနေဘာချမ်းပါတာဒီချက်တီကရအကုန်လည်းမနေတဲ့နော်ဖုန်နီဝိဒါကုံစုတ်ဆောင်ဝိဒါချက်ပလန့်တဲ့နော်မာဝိဒါယအဝိလော်ထောင်ဝိဒါချက်ခိုင်နော်ဒီရပါစီလို့ဒီစင်ပါလာအတောင်းတဲ့ချိကKNL တမဟာတန်တရင်ွေဦးလီတောက်ထားဝိဒါကုံမမနီအမောင်နော် KNL လကိုင်မာထိုင်ဝိဒါယဒီရပါစီလို့ဖီယာဒရန်ကွန်ပီတီအအကုန်လည်းဒီပေးရတာဦးပြူစောတိခိုကယဖုန်နီခါထားဝိတာကုံပေးစစ်တုတ်ပန်သူဖီထိုင်ဝေလောက်ကီအန်ယူဦးနော်တရားပါစီလို့ချက်ပလန်လောင်ခိုင်ထားနော်ခေါပရအပန်ပတိဘက်ခချက်လောင်တာဦးချီကာကွေစီနီတိုင်ဤဖိုတာအကာအော်ဝေလက်အတန်းဖွန်နော် UN High Commissioner ချေချက်တာခုချပြူပြူကျော်တိုင်လောဝိတာချက်ပလန်ခေါပရပန်ယူပတိဘက်ခကဲထောင်ချက်လောင်တာဖွန်ချီကာကွေစီနီတိုင်ဤဖိုတာအကာအော်ဝေလက်အတန်းဖွန်နော် UN High Commissionerရန်တာကူစာဖြူဖြူကြော်တိုင်လောဝိတာစီလို့ဒီစင်ပါလာအထောင်ပံပြင်တိတိကခေါမညာစမာကုန်းဒူလောင်ထောင်းပတော်ဝေအပီပီဆိုင်ရာသူ့အခွင့်အရေးမှုနေစတောက်ချက်ကလေးကရန်တာကူကစားဖြူဖြူကြော်တိုင်လောဝိတာစီလို့ဒါကွန်ဝေဒီမစ္စတာဖိုကာထဲ United Nation High Commissioner for Human Rights Madame Asabari Drone Abisenda for Human Rights ကလောထိုင်ဝိတာချက်ခိုင်တော့စီလို့UN High Commissioner you ကပရပပတိပက္ခကေတောင်းချက်လောင်တာဒုံတန်တဲ့အထောင်ဖန်ခြိထားကွယ်စင်းနေတိုင်ဘူတာအဝိအကလက်အတန်းဖန်တော့လောဝိတာစီလို့အဝိနော်တိဘာချန်တိကပရအကိုင်းယူနိုင်ငံတကာချက်လောင်တာဦးချက်အယုံဆိုင်ပြမောသူကလစ်စီမာဖီအဝိတာအကိုင်းနော်ရန်တာကုကစားဖီဖြူကြောတိုင်လောဝိတာစီလို့အကိုင်းယူကပရဖန်တော့ဘူတာဟူတန်ပလေဘာကဝိတာကုံကြော်ချုံခိုင်းတိမမလူလိုက်ဘာကလစ်စီဝိတာတက်စာချမှာလို့ကျွန်တော်ကတို့အန်ယူဂျီဗီဒီယိုစတောက်လေတပုတ်ဝင်မှုပါကမလို့တဲ့ကိုကဒီချက်ကုန်ချက်တာတူမှာလို့ဆိုင
်ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ 18.89 MHz ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ 17.6 MHz တို့မှာဒိုင်းရိုက်ဖမ်းလို့နိုင်စေပါပြီ။မြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖော်သားတွေကဆုတောင်းနေကြပါတယ်ရှင်။အမေသားမျိုးတွေအစိုးရရဲ့စက်တော်ရုံးတွင်အချက်အလက်တွေလုပ်ပြနေကြတာက
ထုတ်လင်းနေတဲ့ Radio Energy ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာပြည်သားစုတွေနဲ့နိုင်ငံတကာကစိတ်နှာရှင်တွေအားပေးနေတဲ့ Radio Energy ဖြစ်ပါတယ်။အရေးပေါ်ကအောင်ရမည်